မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်မှုတွေကြောင့်အင်းနီနာချင်းထိုင်းနိုင်ငံကနေဆက်ဒေသတွေမှာယောဂါကူးစက်မှုထိန်းချုပ်ကာကွယ်ရေးတွန်းမြင့်ဆောင်ရွက်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးအေးမှာပါမြန်မာနိုင်ငံနဲ့နေဆက်ဒေသတွေမှာကပ်ယောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေကိုထိုင်းနိုင်ငံကဆက်လက်တွန်းမြင့်လာနေရမှာအခုနောက်ဆုံးအဓိကနေဆက်ဆက်သွယ်ရေးလမ်းကြောင်းဖြစ်တဲ့တက္ကသိုလ်မှာဆိုရင်လည်းအဝင်အထွက်တွေကိုတင်းကျပ်လိုက်ပါတယ်။မြောက်ရီဘက်ကနေဝင်လာနေတဲ့ကုန်တင်ကားတွေမှာကားမောင်းသူနဲ့နောက်တဦးသာလိုက်ပါဝင်ပြုတ်ပြီးလူပိုတင်ဆောင်ခွင့်မပြုကြောင်းတက္ကသိုလ်အုပ်ချုပ်ရေးမှူးရုံးကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပြီးတဲ့နောက်နေဆက်အဝင်ထွက်တွေမှာကြုံရတဲ့အခြေအနေကိုတော့မြောက်ရီမြို့ကကားမောင်းသမားတဦးကအခုလိုပြောပြပါတယ်
။ဒီနေ့မှထုတ်တာမနေ့ကညမရတော့
။ဩ
ဒီနေ့ဒီနေ့ထိရသေးတယ်။ဒီနေ့ဒီမှာစပယ်ယာတယောက်လိုက်လို့ရတယ်လို့မနေ့ကညမနေ့ကစပြီးတော့တယောက်ကားမတယောက်ပဲလာမယ်တဲ့။ကုန်တယ်တယောက်လာလို့ရတယ်လေ။ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့
ဒီနေ့ကျွန်တော်တို့ကယောဂကုသမှုတွေတိုးလာနေတဲ့နေဆက်လေးဖြစ်ပါတယ်မြန်မာနိုင်ငံသားအများအပြားနေထိုင်နေကြတဲ့တက္ကသိုလ်မဲဆောင်မြို့မှာတော့ကယောဂပြန့်ပွားလာမယ့်အန္တရာယ်ကိုကြိုတင်ပြင်ဆင်ကာကွယ်ကြဖို့ကိုလည်းထိုင်းကျမ်းမာရေးဌာနကသတိပေးထားပါတယ်ထိုင်းနိုင်ငံမှာယောဂကုသမှုတွေညှို့နှဲလာတာကြောင့်ကယောဂကာလကန့်သတ်ထိန်းချုပ်မှုတွေကိုပြန်လျှော့ပေးနေချိန်မှာပဲမြန်မာနိုင်ငံနေဆက် ကိုဗစ်19ရောဂါဟာနေဆက်တိုက်သူတို့လို့ရှာဖွေစစ်ဆေးဖမ်းဆီးနေပါတယ်။မနေ့ညကလည်းထမ်းမြမနေဆက်မဲဆောက်မြို့ထက်ဆိုင်လိုအရက်ွက်ချစ်ကြီးတရာအနီရေးလေကျုံးကိုဖျက်ပြီးမြန်မာနိုင်ငံဘက်ကနေထိုင်းဘက်ကိုဝင်ရောက်လာတဲ့တရုတ်နိုင်ငံသား6ဦးနဲ့မြန်မာနိုင်ငံသား3ဦးကိုလည်းလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။မြန်မာနိုင်ငံကကိုဗစ်19ကပ်ရောဂါဟာနေဆက်ဒေသတွေက ပါဝရဲအနေနဲ့မဲဆောင်မြို့နယ်ကမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းဖြစ်ဆက်နေတဲ့မိုးရိပ်မြင့်နီးကထိုင်းရက်ွက်တွေဖြစ်တဲ့ထပ်ဆိုင်လူဝမဲပမဲကစံမဲကိုမဲဆောင်ရက်ွက်တွေကမြန်မာနိုင်ငံသားတွေတွာလာလှူရှားမှုတွေကိုထိုင်းရနာပိုင်းအဖွဲ့ပေါင်းစုံကနေညမပြတ်စစ်ဆေးနေပါတယ်ထိုင်းမြောက်ပိုင်းမှာနေဆက်ဖြတ်ကျော်ဝင်လာသူစေဦးထက်မနည်းကိုလည်းထိုင်းရနာပိုင်းကမြန်မာနိုင်